သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှဆက်လက်တည်ရှိရေး Global Action for Credential Campaign 2025လှုပ်ရှားမှုအဖြစ်ဒီလစက်တင်ဘာ20ရက်နေ့မှာတိပားရောက်မြန်မာနိုင်ငံသားတွေကတညီတညွတ်နဲ့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ Australia နိုင်ငံ Melbourne ကနေဒါနိုင်ငံ Vancouver Ottawa ဂျာမနီနိုင်ငံ Korea နိုင်ငံ Seoul မြို့ Daegu မြို့ Netherlands Amsterdam ပြင်သစ် UKအမေရိကန်နိုင်ငံနယူးယောက်မြို့နယ်ဆန်ဖရန်စစ္စကိုစားတဲ့နိုင်ငံတွေကပြည်သူရာထောင်ကြီးပါဝင်စံထပြခဲ့ကြပါတယ်။စံထပြသူတွေထဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ကဝန်ကြီးတွေ NUCC ကကောင်စီဝင်တွေတိုင်းရင်းသားခေါင်းဆောင်တွေကိုယ်စားလှယ်တွေတာဝန်ခံတွေဦးဆောင်သူတွေသာမကပဲပြည်내အသီးသီးကကိုယ်စားလှယ်တွေတက်တက်ကြွကြွပါဝင်စံထပြခဲ့တာကိုတွေ့ရပါတယ်။ဒီနှစ်အတွက်တန်တမန်ခန့်အပ်လွှာစီစဉ်ရေးကော်မတီဝင်၉နိုင်ငံမှအမေရိကန်၊တရုတ်၊ရုရှား၊အန်ဒိုရာ၊ဘော့ဆွန်နာ၊ဒိုမီနီကန်၊မလေးရှား၊စင်နီဂေါ၊ထရီနီဒတ်နဲ့တိုဗာဂိုနိုင်ငံတို့ပါဝင်ပါတယ်။ဒီနှစ်တွေအတွင်းမှာရုရှားနဲ့တရုတ်ဟာစစ်ကောင်စီနဲ့ပုံမှုထိတွေ့လာသလိုတရုတ်ဟာမြန်မာနိုင်ငံရဲ့စီးပွားရေး၊စစ်ရေးနဲ့တန်တမန်ရေးတွေမှာလည်းရှေ့တိုးလာတာကိုတိတိတတ်တာတွေ့လာရတာပါ။တရုတ်နဲ့ရုရှားနိုင်ငံတို့ကကုလမှာတန်အမတ်ကြီးဦးကျော်မိုးထွန်းဆက်လက်ထားရှိရေးအပေါ်ကန့်ကွက်လာမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုကိုးစားပြုတဲ့ဦးကျော်မိုးထွန်းသာလင်ကုလမှာဆက်ရှိနိုင်ဖို့အတွက်ပြည်သူတွေဟာအရင်နှစ်တွေကနဲ့မတူဘဲဦးကျော်မိုးထွန်းဘက်ကရည်တည်ထောက်ခံကြောင်းလူရာထောင်ချီတခင်းနဲ့စံတပြထောက်ခံခဲ့ကြတာကိုတွေ့ရပါတယ်။ဦးကျော်မိုးထွန်းကုလသမဂ္ဂမှာဆက်လက်တာဝန်ထမ်းဆောင်ခွင့်ရရှိရေးဟာမြန်မာဒီမိုကရေစီအရေးအတွက်သင်္ကေတတစ်ခုသာမကဘဲနိုင်ငံတကာဥပဒေနဲ့လူအခွင့်အရေးစံနှုန်းတွေအတွက်ပါအရေးပါတဲ့ကိစ္စရပ်တစ်ခုဖြစ်နေတာပါ20ရက်နေ့မှာပြုလုပ်ခဲ့တဲ့ Global Action for Credential Campaign 2025 လှုပ်ရှားမှုဟာမျှော်မှန်းထားတာထက်အောင်မြင်မြင်ဖြစ်ခဲ့ရတယ်လို့AMDM Australia Entire Myanmar Dictatorship Movement မှာဦးဆောင်ဝင်းမောင်ကပြောပါတယ
် campaign ရဲ့တိုက်တယ်ဖြစ်တယ်ပေါ့နော် our UN ambassador ဦးကျော်မိုးထွန်း the truth voice of Myanmar ပေါ့နော်ဒီတိုက်တယ်နဲ့အညီပေါ့ကျွန်တော်တို့ United Nation Credential Committee ပေါ့နော်ဒီ committee ကိုကျွန်တော်တို့တောင်းဆိုခဲ့တာကတော့ဥကြုံမူထုံးဒီတာကျွန်တော်တို့ရဲ့ပြည်သူမြန်မာပြည်သူလူထုရဲ့တကယ့်စစ်မှန်တဲ့အတန်ဖြစ်တယ်ဥကြုံမူထုံးကိုဒါ fully recognize ပေါ့နော်အတိမတ်ပြုတ်ပြီးတော့အခုလာမယ့်နှစ်မှာလဲမြန်မာပြည်ရဲ့ကိုစားမြန်မာပြည်သူတွေရဲ့ကိုစား United Nation မှာဆက်လက်ပြီးတော့ခံထားပေးဖို့ကိုကျွန်တော်တို့ UN Credential Committee ကိုကျွန်တော်တို့တောင်းဆိုခဲ့တာဖြစ်ပါတယ်ခင်ဗျဒီတောင်းဆိုချက်ကတော့အဓိကပေါ့နော်အာကြံတဲ့တောင်းဆိုချက်တွေကတော့ကျွန်တော်တို့အခုစစ်အုပ်စုကမကြခင်ဒီပြုတ်လုံတော့မဲ့အတုအယောင်ရွှေကောက်ပွဲကိုလည်းဒီဟာထောင်ချောက်တာဖြစ်တယ်လုံးဝမထောက်ခံကြဖို့ကိုလည်းကျွန်တော်တို့တောင်းဆိုတယ်နံပါတ်3ချက်အနေနဲ့ကတော့ကျွန်တော်တို့ဒေါန်ဆန်းစုကြည်နဲ့တကွနိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးလွတ်မြောက်ဝိုင်းဝန်းကြိုးစားပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ
တန်အမတ်ကြီးဦးကျော်မိုးထွန်းအတွက် Global Campaign ခေါ်ပြီးစံတာပြကြတာလူပေါင်းထောင်ချီပါဝင်တာကိုကြည့်ပြီးတော့ကြက်သိမ်းပင်ထားစရာကောင်းတယ်လို့ဦးစောဝင်းမောင်ကပြောပါတယ်။စက်တဘာ20ရက်နေ့မှာ Global Action Call ခေါ်ခဲ့တာဖြစ်ပြီးတော့ Intensive Call ကိုတော့တလသတ်မှတ်ထားတယ်လို့သိရပါတယ်။ American နိုင်ငံ New York City မှာစံတာပြပွဲပြုလုပ်ခဲ့တာနဲ့ပတ်သက်ပြီး New York City Burmese Comedy NYCBC မှဦးဆောင်သူတဦးဖြစ်တဲ့ဦးနေတင်မြစ်ကအခုလိုပြောပါတယ်။
ကုလသမဂ္ဂရုံးချုပ်ရှိမှာကျွန်တော်တို့တာမကြီးဦးကျော်မိုးတုံးကကျွန်တော်တို့အတွက်เนาะဘလောက်အရေးကြီးတယ်လဲတာမကြီးဦးကျော်မိုးတုံးကကုလသမဂ္ဂမှာဆက်လက်တည်ရှိရေးအတွက်ကျွန်တော်တို့ဘာကြောင့်လူလားတောင်းတတယ်လဲဆိုတဲ့ဥစ္စာကိုအားလုံးဟိုတက်ရောက်လာတဲ့သူတွေကเนาะစပီကာတွေကစကားပြောပြီးတော့ကျွန်တော်တို့ဒီ mid town area ပေါ့New York City ရဲ့ကျွန်တော်မြို့လယ်ကောင်ကိုကျွန်တော်တို့အာကျွန်တော်တို့တာမကြီးဦးကျော်မိုးထွန်းဆက်လက်ထားရှိရေးအတွက်ကျွန်တော်ထောက်ခံဆန္ဒဖော်ထုတ်ချစ်တဲ့ပွဲလေးလုပ်ခဲ့ပါတယ်အားလုံးကကျွန်တော်အော်အော်မင်းမင်းနဲ့ပြီးဆုံးသွားခဲ့တယ်အာချင်းနဲ့အားရမှုရှိတယ်လားဆိုရင်တော်တော်ချင်းနဲ့အားရမှုရှိပါတယ်ဘာကြောင့်လဲဆိုတော့မနစ်ကနဲ့မတူပဲဒီနေ့မှာအာကျွန်တော်တို့ပို့ပြီးတော့လူတုတွေကပို့ပြီးတတိရှိရှိနဲ့ပို့ပြီးတော့နော်သူတို့ရောက်ရနေရရရအခမ်းကဏ္ဍရင်အာသူတို့ပါဝင်နိုင်ဖို့အတွက်သူတို့နော်အားလုံးချင်းနေနော်ငွေတွေအကုန်ခံပြီးတော့ပြီးနေတဲ့တတိယတကူတကနယူးယောက်စီးတီးကိုလာပြီးတော့လှုပ်ဆောင်ကြရတယ်ပေါ့ဒါမှမဟုတ်ထောင်ထဲချီလူတူကြီးကဒီနိုင်ငံတကာအပိုင်းဝန်းနဲ့နိုင်ငံတကာအစိုးရကိုနော်ဟောကျွန်တော်တို့အာတက်တည်ပြနိုင်ခဲ့တယ်ပေါ့အားလုံးနဲ့သိမြင်ခွင့်ရှိခဲ့တယ်ဒါအပြင်ကျွန်တော်တို့ကုလသမဂ္ဂအာဒီအထွေထွေမှုချုပ်ပြီးတော့အတိန်80မြောက်ပရက်စီဒန့်အဲ့ဒီနေ့မှာဖွဲ့လိုက်တဲ့ဗမာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ခရီးချက်ကော်မတီကိုနိုင်ငံနောက်တစ်ခုကနိုင်ငံတကာအစိုးရတွေကိုကျွန်တော်တို့တက်ဆိုင်ရကျွန်တော်တို့တွေကအားလုံးက statement တွေပေးပို့ခဲ့ပါတယ်
။ကုလသမဂ္ဂအထွေထွေတင်ယူမှုချုပ်အကြိမ်80မြောက်အထွေထွေညီလာခံဥက္ကဋ္ဌတင်တဲ့ credentials ကော်မတီမှာပါဝင်တဲ့ကိုနိုင်ငံအပြင်နိုင်ငံတကာအစိုးရတွေကိုတက်ဆိုင်ရသူတွေက statement တွေပေးပို့ခဲ့တယ်လို့လည်းဦးနေတင်မြင့်ကပြောပါတယ်။ရွှေရှိမင်းသမီးကြီးဒေါ်မေဝင်းမောင်ကလည်းအကြိမ်80မြောက်ပြုလုပ်မဲ့ကုလသမဂ္ဂအစည်းအဝေးမှာတန်အမတ်ကြီးဦးကျော်မိုးထွန်းဆက်လက်ရှိရေးအတွက်ပြည်သူတွေအနေနဲ့ထောက်ခံပေးကြဖို့အခုလိုတိုက်တွန်းထားပါတယ်
။မင်္ဂလာပါ။အကြိမ်80မြောက် UN General Assembly မှာပြည်သူတွေဘက်ကရည်တည်ခဲ့ပြီးပြည်သူတွေကိုအမှန်တကယ်ကူစားကြည့်တဲ့ဦးကျော်မိုးထွန်းကိုတဦးလီသောအမေရန်ဒီမာတာအမကြီးဖြစ်ဆက်လက်ခန့်အပ်ဖို့နဲ့UN General Assembly မှာစကားပြောနေရဘူးထောက်ခံကြောင်းတင်ပြရင်ပြည်သူတွေဘက်ကလည်းဆက်လက်ထောက်ခံအားပေးကြပါလို့တိုက်တွန်းလို့ဆိုတယ်ဒီတော့ပေါ့အောင်ရမယ
်စက်တင်ဘာလ9ရက်နေ့မှာစတင်ခဲ့တဲ့80ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးကိုကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းဦးဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပြီးတော့တန်အမတ်ကြီးဦးကျော်မိုးထွန်းအနေနဲ့ဆက်လက်တည်ရှိရေးမတည်ရှိရေးကိုကုလသမဂ္ဂ Credentials Committee ကအဆုံးအဖြတ်ပေးသွားမှာဖြစ်တယ်လို့သိရပါတယ်။မြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့က89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကာလအတွင်းမှာ2024ခုနှစ်အောက်တိုဘာလဇန်ကနေဒီဇင်ဘာလကုန်အထိပြုလုပ်တဲ့ main part of the session မှာအထွေထွေညီလာခံမျက်နှာစုံရင်အစီအဝေးတွေနဲ့ပင်မကော်မတီ6ခုရဲ့အစီအဝေးတွေကိုတက်ရောက်ခဲ့ပြီးတော့မိခွန်ပေါင်း60ခန့်ပြောကြားခဲ့တယ်လို့သိရပါဗျ။2025ခုနှစ်ဇန်နဝါရီလဇန်ကနေစက်တဘာ9ရက်နေ့အထိပြုလုပ်တဲ့second part of the session ကာလရီမှာကျင်းပတဲ့မျက်နှာစုံညီအစည်းအဝေးတွေမှာလည်းမိခွန်းပြောကြားမှုတွေပြုလုပ်ခဲ့ကြောင်းသိရှိရပါတယ်။80ကြိမ်မြောက်ကုလသမဂ္ဂအဆင့်မြင့်အစည်းအဝေးကတော့စက်တဘာ22ရက်နေ့ကနေ30ရက်နေ့အထိကျင်းပမှာဖြစ်ပြီးတော့ကမ္ဘာခေါင်းဆောင်အသီးသီးဟာအထွေထွေညင်းခုံဆွေးနွေးပွဲတွေနဲ့ကုလသမဂ္ဂရဲ့နှစ်80ပြည့်အထင်အမှတ်အဆင့်မြင့်အစည်းအဝေးဆင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးကြီးမှန်းချက်အခိုက်အတန့်အစီအစဉ်ဆရာတွေကိုဆွေးနွေးသွားကြမှာပါဒါအပြင်စတုတ္ထအကြိမ်မြောက်ကမ္ဘာအမျိုးသမီးညီလာခံရဲ့နှစ်30ပြည့်အဆင့်မြင့်အစည်းအဝေးရာသီဥတုညီလာခံနဲ့ AI အုပ်ချုပ်မှုဆိုင်ရာကမ္ဘာလုံးဆိုင်ရာဆွေးနွေးပွဲစတင်တဲ့အဆင့်မြင့်အစည်းအဝေးအပါအဝင်ညီလာခံများစွာကိုတက်ရောက်ဆုဝေးကြမှာဖြစ်ပါတယ်အကြိမ်80မြောက်ကမ္ဘာကူလာသမဂ္ဂအထွေထွေညီလာခံမှရွေးချယ်ထားတဲ့တန်တမာခန့်အပ်လွှာစီစီကော်မတီအနေနဲ့မြန်မာနိုင်ငံကိုစားပြုအနေနဲ့ဦးကျော်မိုးထွန်းကိုတန်အမတ်ကြီးအဖြစ်ဆက်လက်ထားရှိမှာဖြစ်တယ်လို့အတွင်းသတင်းတွေအရသိရတယ်လို့ဦးစောဝင်းမောင်ကပြောထားပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရဲ့တန်မတ်ကြီးဦးကျော်မိုးထွန်းကဒီနှစ်မှာလဲ United Nation မှာဆက်လက်ရှိမယ်လို့အထက်ချယုံကြည်ပါတယ်ခင်ဗျအတွင်းသတင်းတွေအရလဲကျွန်တော်တို့ဥကျော်မိုးထွန်းကိုမနစ်ကလိုပဲဒီနှစ်မှာလဲဆက်လက်ပြီးတော့ခံထားလိမ့်မယ်ဆိုတဲ့အတွင်းသတင်းတွေအရလဲအဲကျွန်တော်တို့မျှော်လင့်ချက်တွေအများကြီးဒီနှစ်ပို့တိုးရပါတယ်ခင်ဗျဖြည့်စွက်ပြောချင်တာကတော့ကျွန်တော်တို့
UN Credential Campaign ကြီးကိုအောင်အောင်မြင်မြင်နဲ့ကျွန်တော်တို့ indict အားတိုင်းတကွာလုံးတနိုင်ကလုံးပြည်ရင်းပြည်ပကျွန်တော်တို့အင်းနဲ့အားနဲ့လှုပ်ဆောင်ခဲ့သလိုအတူအယောင်ရွေးကောက်ပွဲစိုက်ကျင်တဲ့ဆန္ဒပြပွဲတော်အောင်ဆန်းစုကြည်နဲ့တကွာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့အတွက်ကိုပါဝိုင်းဝန်းပြီးတော့တိုက်ပွဲဝင်ပေးကြပါနွေဦးတော်လန်ရေးကိုအမြန်ဆုံးအောင်မြင်အောင်ဆောင်ရွက်တိုက်ပွဲဝင်ပေးကြဖို့လိုက်ပါတယ်
။ဦးကျော်မိုးထွန်းကုလမဆက်လက်တည်ရှိရေးအစုံအဖြတ်ပေးနိုင်တဲ့ကုလသမဂ္ဂ Credentials Committee ကိုအဖွဲ့ဝင်၉နိုင်ငံနဲ့ဖွဲ့စည်းထားတာပါ။အဲ့ဒီအဖွဲ့ကိုစက်တင်ဘာလ၉ရက်နေ့မှာစတင်ခဲ့တဲ့80ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။မြန်မာပြည်ကိုစားပြုအတမတ်ခန့်အရေးကိစ္စကိုကုလသမဂ္ဂကဖွဲ့စည်းထားတဲ့တန်တမန်စီစဉ်အဖွဲ့ကနိုဝင်ဘာလဇန်နဲ့ဒီဇင်ဘာလတွေမှာဆုံးဖြတ်လေ့ရှိပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်2021ခုနှစ်မှာစတင်ကကုလသမဂ္ဂကနှစ်စဉ်ရွေးချယ်ခဲ့တဲ့တန်တမန်ခန့်အလွာစီစဉ်ရေးကော်မတီဟာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တွေကိုဆိုင်းငံ့ထားခဲ့တာဖြစ်ပြီးတန်အမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတန်အမတ်ကြီးအဖြစ်ဆက်လက်ထားရှိစေခဲ့တာဖြစ်ကဒီနှစ်မှာလဲဦးကျော်မိုးထွန်းကို UN မှာဆက်ရှိနိုင်ဖို့ပြည်သူအလုံးကမျှော်လင့်နေကြတာပါဒီသတင်းဆောင်ပါကိုကျွန်မစင်ကတင်ဆက်ပေးထားပါတယ်ရှင
် SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ်SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ